ရခိုင်တပ်မတော် AA ဟာအာဆာအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့မြန်မာသမ္မတရုံးပြောခွင့်ရကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တယ်လို့ရခိုင်တပ်မတော် AA ကိုထောက်ခံနေတာတွေရက်တန်းကရက်ဖို့ပါပြောကြားခဲ့ပါတယ်။သမ္မတရုံးပြောခွင့်ရရဲ့ရခိုင်ရေးပြောကြားချက်တွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်တချို့ကို VOA သတင်းတောင်မေခါကစူးစီးတင်ပြမှာပါရှင
်။ပြီးခဲ့တဲ့ဇန်နဝါရီ9ရက်နေ့ကနေပြည်တော်သမ္မတအိမ်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကရခိုင်တပ်မတော် AA နဲ့ ARSA အဖွဲ့တို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတွေ့ဆုံမှုရဲ့အကျိုးဆက်အနေနဲ့နောက်ပိုင်းမှာရဲကင်းစခန်းတွေကို AA အဖွဲ့ကဝင်ရောက်တိုက်ခိုက်စီးနှင်ခဲ့တာဖြစ်တယ်လို့အချက်လက်နဲ့တကွပြောဆိုခဲ့တာဖြစ်ပါတယ
်။2016ခုနှစ်ဇူလိုင်လ23ရက်နေ့ဘင်္ဂလားဒေ့ရှ်နိုင်ငံရာမူးမြို့မှာအေးနဲ့အာစာနဲ့အစည်းအဝေးလုပ်တယ်လို့ကျွန်တော်သတင်းရတယ်။ဖြစ်နိုင်ခြေတစ်ခုကငံမြေခွဲခြားတာမောင်တော်ဘူးသီးတောင်ကြတိတောင်မေယူတောင်ရဲ့အနောက်ဘက်ခြမ်းအာစာလှုပ်ရှားနေပြီပေါ့။မေယူတောင်ကျောင်းရဲ့ရှေ့ဘက်ခြမ်းအဲ့ဒါကိုတော့အေးလှုပ်ရှားနေပြီခွဲခြားတယ်လို့ဆိုတစ်ခုကသတင်းရတယ်။နောက်ဆိုတစ်ခုကကြတော့အေးရောအာစာရောကပုံကျိုးစည်းဝါရှိတယ်။ပုံကျိုးစည်းဝါဒီပါလဲမွေးစည်းဝါ။မွေးစည်းဝါကနေရတဲ့အကျိုးစည်းဝါနဲ့အေးနဲ့အာစာနဲ့ပူးပေါင်းပြီးတော့မေယူခရိုင်ကိုအာစာကိုပေးလိုက်။ကျန်တဲ့ရခိုင်ပြည်ပေါ့နော်ရခိုင်နိုင်ငံတော်ဆိုတဲ့ပုံစံမျိုးနဲ့အေးရလှုပ်မယ်ဆိုတော့ဆိုတခုကရတယ
်။အခုလိုလှုပ်ဆောင်နေတာတွေကလက်ရှိအစိုးရရဲ့ငြိမ်းချမ်းရေးလမ်းစဉ်နဲ့တွေ့ဖက်နေကြောင်းလက်ရှိမှာငြိမ်းချမ်းရေးစကားဝိုင်းကိုတက်လာဖို့ဦးစော်ထေကအေးအဖွဲ့ကိုဖိတ်ခေါ်သွားပါတယ
်။အာစာဆိုတာအကြမ်းဖက်ဖွဲ့စည်းဖြစ်တယ်။ဒီလိုမျိုးဒုက္ခပေးခဲ့တဲ့အကြမ်းဖက်ဖွဲ့စည်းနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုကျွန်တော်တို့ကချက်တန်းကရက်စီခြင်းနဲ့အဲ့လိုမျိုးပူးပေါင်းဆောင်ရွက်မှုမလုပ်ရင်တော့မှအာစာကိုနိုင်ငံရေးရလကောင်စီရေးရလကောင်အားသာစေမဲ့လှုပ်ရှားမှုတွေအေးဘက်ကလှုပ်တာမျိုးတွေရှောင်ကျဉ်စေခြင်းနဲ့ကျွန်တော်တို့အကြံပေးချင်တာကတော့ငြိမ်းချမ်းရေးကော်မရှင်နဲ့ဆွေးနွေးနေတဲ့ညီနိုင်ဆွေးနွေးပွဲဝိုင်းကနေပြီးတော့နိုင်ငံရေးစနစ်ကိုလာပါတိုင်းသားခွင့်ရတန်းသူခွင့်ရယူပ
ါဒါအပြင်ရခိုင်တပ်မတော်ကိုထောက်ခံနေကြတဲ့ရခိုင်ပြည်သူတွေအနေနဲ့လည်းရခိုင်အနာဂတ်နဲ့ပတ်သက်ပြီးပြန်လည်စဉ်းစားကြဖို့တိုက်တွန်းသွားခဲ့တယ်လို့ရခိုင်ကိုယ်စားလှယ်တွေရခိုင်လူငယ်တွေရခိုင်အရက်ဖက်အဖွဲ့စည်းတွေအနေနဲ့ရခိုင်ပြည်သူတွေကိုဖြောင်းပြစည်းရုံးဖို့လည်းတိုက်တွန်းသွားပါတယ
်။နောက်အေကိုထောက်ခံတဲ့ရခိုင်တိုင်းသားတွေကိုလည်းကျွန်တော်ပြောချင်တယ်။အေကြောင့်ရခိုင်ပြည်နယ်ကောင်းကျိုးတဲ့ဆိုးကျိုးပြရားများမလဲသုံးသပ်ဖို့လိုတယ်။နောက်တစ်ခုကကျွန်တော်တို့ဝိမလင်းလင်းပြောချင်တာကအဲ့ပေါ်မှာထောက်ခံမှုဆိုတာမျိုးမျိုးရှိတယ်။အဲ့ထောက်ခံမှုတွေလည်းကျွန်တော်ရတန်းကရဖို့ကျွန်တော်ပြောချင်တယ်။နှုတ်မော်ရခိုင်ပြည်နယ်နောင်လာမဲ့ဆယ်စုနှစ်များစွာအတွင်းမှာဒီလိုပဲစစ်ပွဲတံတားလျော်သွားတာကိုမြင်ကျင်လာကျွန်တော်တို့မေးချင်တယ်။ဟောမဟာပြူဟာကစားပွဲလိုဖြစ်နေတဲ့နေရာပေါ့နော်ရခိုင်ပြည်နယ်ဆိုတာနိုင်ငံကြီးတွေရဲ့စိတ်ဝင်စားမှုတွေအများကြီးရှိတယ်။ဒီလက်ကွက်တွေထဲမှာရခိုင်တိုင်းသားတွေမသိနားမလည်နဲ့ပါသွားမှကျွန်တော်တို့အစိုးရနဲ့
အခုလိုအစိုးရရဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့အေးအဖွဲ့ကညှဉ်းဆိုလိုက်တယ်လို့ဒါဟာအေးအဖွဲ့ပေါ်နိုင်ငံရေးအရာလှုပ်ကြံဆွဆွဲတာဖြစ်တယ်လို့ရခိုင်တပ်မတော်ပြောခွင့်ရခိုင်တူခါကပြောဆိုသွားပါတယ
်ကျွန်တော်တို့ခိုင်တူခါအမည်နဲ့ကတော့ဒါလုံးဝကိုသူတို့ပြောတဲ့အသေးစိတ်တွေနဲ့လုံးဝကိုဟိုဆက်ကပ်ပတ်သက်မှုတွေကဘာမှမကြည့်ရအခုဥစ္စာသေးတော့အဲ့ဒီဒီသမဒယုံကပြောနေတဲ့ဥစ္စာကနော်ဒီလိုမျိုးသူတရားလုံးထောက်ခံထားတဲ့ကောင်းကျမတော်ကိုနော်အကျန့်ဖက်အဖိုးကြီးအဖြစ်ကပုံပုံတင်တဲ့အတက်ကြောင့်မို့လို့သူတို့ဒီလိုမျိုးမဟုတ်မှဒီလုံဆောင်ဆက်စိတ်တွေနဲ့ကျွန်တော်တို့ကနိုင်ငံရေးအရာဖက်ကနေတာကြနော်ရခိုင်တွေရဲ့အသေးစားကြီးကဒါပေါက်ပေါ်လာတဲ့အဲ့ဒီကောင်းကျမတော်ကိုမထောက်ခံပါနဲ့လို့ပြောတဲ့ဥစ္စာကတော့ဒါကခိုင်ဟိုမျိုးတစ်ခုလုံးကဒါခိုင်မျိုးတစ်ခုလုံးကဒါသင်ခေါ်တာပဲကျွန်တော်တို့ကအဲ့လိုပဲပြောနေတယ်ကြ
ရခိုင်တိုင်းရင်းသားပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကလည်းအစိုးရပြောခွင့်ရရဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပြောဆိုသွားခဲ့ပါတယ်
။သူထောက်ခံတဲ့လက်ရှိရမထောက်ခံတဲ့လက်ရှိမှာပဲ။အဲဒါတခိုင်တမျိုးသားလုံးကထောက်ခံတယ်ဆိုတဲ့သဘောမျိုးသူကပြောလိုက်တာဟာသူကဘယ်လိုအချက်လက်တွေကောက်ယူပြီးတော့ရခိုင်ပြည်သူကိုအတိပေးတယ်လို့ဟာဟိုအဲ့လိုမျိုးပြောတဲ့ပုံမှာတော့ကျွန်တော်တို့ကတော့တိတ်ပဝင်မကြောက်ဘူးပေါ့။အစားအပွင့်နဲ့ဆက်တွေပါတယ်ဆိုရင်အထောက်ထားလဲကျွန်တော်တို့ဒီနေ့တစ်ခါမတွေ့သေးဘူးလူဘကဘယ်လိုယူဆလို့အဲ့လိုပြောတယ်လဲဆိုတော့လဲကျွန်တော်တို့ခံမလို့မရဘူးအစားအပွင့်နဲ့အေးအေးနဲ့ပေါင်းမယ်ဆိုရင်လဲကျွန်တော်တို့ရခိုင်ပြည်သူတွေကအဲ့ဒီပေါ်မှာတက်ခံမှာမဟုတ်ဘူးလို့ကျွန်တော်ပြောရှင်တယ
်ပြီးခဲ့တဲ့ဇန်နဝါရီ၄ရက်နေ့ကနေကြားဆောင်စခန်း၄ခုကိုအေးအေးကဝင်တိုက်တာမှာရဲရရှိတအူးအပါဝင်ရဲ73ဦးတိတ်ဆုံခဲ့ရပါတယ်တက်မရုံနဲ့အေးအေးတို့တိုက်ပွဲတွေဖြစ်ပွားနေစေမို့ လူပေါင်း9000ကျော်လောက်စစ်ဘေးမှတိမ်းရှောင်နေရပြီးအိုးအိမ်ဆွန့်ခွာထွက်ပြေးနေရပါတယ်။ဒေသခံတွေမှာအတိဒုက္ခရောက်နေတာကြောင့်နှစ်ဖက်စလုံးတိတ်ချအပြေရှားကြပြီးဖို့ရခိုင်ပြည်သူအချို့ကတော့တောင်းဆိုလျက်ရှိပါတယ်ရှင်။